ရှင်ဖရာရှင်ဖရာတို့မနေ့ကဒီစကိုင်းတိုင်း6ဦးမြို့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဆိုင်းရီးဆရာထင်လင်းဦးကိုပတ်တာနေကုစနာကံဆောင်တော်မှုတယ်လို့တပည့်တော်ကြားပါတယ်အဲ့ဒါဟုတ်ပါသလားဖရာ
ဟုတ်ကဲ့ဟုတ်ပါကဲ့
ဘာကြောင့်များအဲ့ဒီလို့တပည့်မောက်ကံဆောင်ရတာပါလဲဖရာ
အဲဘာကြောင့်များဆိုတော့သူကသံဃာစော်ကားထားလို့ပေါ့ဗျာ
တင်ပါဖရာအဲ့ဒါကပြီးခဲ့တဲ့အော်တိုဘားလ23ရက်နေ့ကစာပေဟောပြောပွဲမှာဆိုင်းဆရာထင်လင်းဦးဟောပြောခဲ့တဲ့စကားတွေကိုရည်ညွှန်းတာပါလားဖရာ
ဟုတ်ကဲ့ရဟုတ်ကဲ့ရအားလုံးကတော့မဟုတ်ဘူးပေါ့ဗျာသံဃာကိုယောဂပြောထားတဲ့စကားကိုပဲရည်ညွှန်းတာပေါ့
အဲ့တော့အရှင်ဖရာတို့မနေ့ကတပိတ်မောက်ကန်ဆောင်ပွဲဘယ်လိုကျင်းပပြုလုပ်ခဲ့တယ်ဆိုတာဒီတပည့်တော်မိန့်ကြပါလားဖရာ
ကျင်းပတာကဒီချောင်းမျိုးရဲ့ဝိတုံကာမတိန်ခေါ်တာပေါ့မြေကွန်ကျောင်းလိုက်ထဲမှာအဲမဟာတိန်ပေါ့ဝိတုံကာမမဟာတိန်ပါကျွန်တော်ကျင်းပတာဖြစ်တယ်ဗျပထမဦးဆုံးဒီချောင်းမျိုးရဲ့မဟာဓမ္မယုံစာပေနိုင်ကဆရာတော်ကြီးကနေပြီးတော့တတ္တတိမေကွန်နနာကံဥပဇင်းရဲ့အကြောင်းအရာလေးပဲပေါ့နော်အားကြောင့်သူ့ကိုပြုလိုက်တယ်ဆိုတာလေအကြောင်းအရာလေးပဲဩဝါဒလေးနဲ့ပြောတယ်အဲ့နောက်မှာကျွန်တော်ကဒီတက်ရောက်တဲ့အတန်ကအရေးအတွက်တော့မတက်ရောက်နိုင်လို့မလို့ဆန္ဒပေးတဲ့အတန်ကအရေးအတွက်ဒါလေးပြင်ရပေးတယ
်တင်ပါပြအဲ့တန်ကတော့အရေးအတွက်ကဘယ်လောက်တက်ရောက်ပါလဲဖေဟာ
တက်ရောက်က252ပါရှိတယ်ဗ
ျတင်ပါ
သူကဒီမတက်ရောက်နိုင်လို့မလို့သူကဆန္ဒပေးတာပေါ့နော်သူကဒီဟာကိုသဘောတူတာဆန္ဒပေးလိုက်တယ်သူမတက်ရောက်နိုင်တဲ့အကြောင်းကိုအဲ့ဒါဆန္ဒပေးတာ148ပါရှိတယ်ဗျအဲအဲ့ဒီမှာတော့ဦးဇနိုးကဒါကဒီကမဝါဖတ်ပြီးတော့ဒီတပိတ်မောက်ကံပြီးတယ်ပေါ့နော်တတ္တမေကုသနာကံနော
်တင်ပါဖေ
ဦးဇနိုးကတော့ဒီထင်းလင်းဦးဟောပြောတဲ့ဟောပြောချက်အချင်းပေါ့နော်ကောင်းလို့ချက်လေးကိုတန်ခါဘုံစော်ရတဲ့စကလုံးလေးကိုတန်ခါတော့ရှင်ရက်တွေဦးဇနိုးလေးကဖတ်ပြတယ်ဗျကောင်းလို့ချက်အခုဒီဖိုင်ကိုလည်းဖွင့်ပြတယ်ဗျတန်ခါတော့ဒီတိကျတာကမေတ္တာတော့ရွတ်တယ်မေတ္တာတော့ရွတ်ပြီးတော့တပိတ်မောက်ကံဆောင်တယ်ပေါ့နော်ကျတော်ကြီးဒီသမဝဖတ်ပြီးတော့တပိတ်မောက်ကံဆောင်တယ်အဲ့နောက်မှာကျတော့ကျတော်တစ်ပါးကနေပြီးတော့ဒီတပိတ်မောက်ကံဆောင်ပြီးတဲ့နောက်ဒီရဟန်းတော်တို့လိုက်နာရမယ့်ချက်လေးတွေကိုရှင်းပြတယ်ဗျဒီတပိတ်မောက်ကံဆောင်ပြီးလို့ရှိရင်ဒီထင်းလင်းဥထာန်နေပြီးတော့ထင်းလင်းဥနဲ့ဆက်ဆံမှုရဆိုင်းလိုက်တယ်ဆိုတာကိုပြောတာပေါ့ဗ
ျဘယ်လိုအခြေအနေမျိုးမှာမှပြန်ပြီးတော့တပိတ်လှမ်းမှာလဲဖေ
သူကနေပြီးတော့ဦးဇင်းတို့စီလာဝန်ချတောင်းပန်တဲ့အချိန်ပေါ့နော်အဲ့ဒါဆိုရင်ဦးဇင်းတို့ကနေပြီးတော့တပိတ်လှမ်းပေးလို့ရတယ်ဗျ
တင်ပါဖေရှင်ဖေတခုအရှင်ဖေဒီအခုဆိုင်းဆရာထင်းလင်းပြောတဲ့ကိစ္စတရားပေါ့လေအဲဘယ်လိုအကြောင်းအရာတွေကြောင့်ဒီလိုကန့်ဆောင်နေဆိုတာလေးတပည့်တော်အရှင်ဘုရားရဲ့အမြင်လေးအနှစ်ချုပ်သိပြစေဖေ
။ဦးဇင်းရဲ့အမြင်ကပြောရမယ်ဆိုရင်တော့သူပြောတဲ့ဇာတ်တွေဟာတို့နေရာတွေမှာပါတဲ့ဖခင်တင်ငန်းကြီးဝတ်လာတဲ့ဒီလိုကြီးဝတ်လာတဲ့လူတွေကပြောတာတို့မြမပြီပါမိမမျိုးတဲ့လူန်းစား9သိန်းရှိတယ်တို့ဟုတ်တယ်မလား။မင်းနဲ့ငါနဲ့သမင်ရှိတာနဲ့မရှိတာနဲ့ကွာတယ်ကွာဟာကောင်ရလို့ပြောတဲ့ဟာတွေကဒါသူကဒီတန်ဃာလူတရားလုံးကိုသူရည်ရွယ်ပြီးတော့ပြောရတဲ့ဇာတ်တွေကမိမမျိုးတဲ့လူန်းစား9သိန်းကျော်ဆိုတာကမြမပြီမှာတန်ဃာ9သိန်းကျော်ရှိတယ်ဗျ။အာတန်ဃာတို့တရားလုံးကဒါကြည်ဝဲပြီးတော့သူပြောရတဲ့စကားပဲလေ။နောက်ဗုဒ္ဓဘာသာကိုဒီအဲ့ဒီသင်္ကန်းဝတ်တွေဖြည့်ဆည်းနေတယ်လို့ပြောတာဟာလည်းဒါအထူးရောက်ဆုံးပဲကြတခါကြီး
။တင်ပါဗျ။
သူပြောရတဲ့စကားလုံးတွေကဒါသာသနာတော်ကြီးတရားလုံးကဒါတိကျရတဲ့စကားလုံးတွေပဲဗျ။သူပြောသွားတဲ့တိုင်မှာ။ခင်လင်းဦးကိုဟောပြောဝဲပြီးစားမှာပေါ့နော်။ဒီတော့အဲ့ရွာကန်ဆရာတော်တစ်ပါးကဥက္ကဝိဆိုတာရှိတယ်။အဲ့ဥက္ကဝိကနေပြီးတော့သူ့ကိုဆွေးနွေးခြင်းလုံးမလို့တခါကြီးကိုခေါ်တဲ့ခါကျတော့သူကဥက္ကဝိဆိုတာသူနဲ့တိတာမရှိဘူးပေါ့။ဆွေးနွေးစရာလည်းအကြောင်းမရှိဘူးလို့ပြောတယ်ဗျအဲ့တော့ဆွေးနွေးခဲ့ရင်လည်းသူဒီလောက်ကြီးတရားဖြစ်ကျင်မှဖြစ်လာမှာပေါ့နော်
တင်ပါဗျ